ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာလ18ရက်နေ့ကနေ19ရက်နေ့အထိကျင်းပမယ့် APEC ကိုအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကိုအမေရိကန်သမ္မတဘာရက်အိုဘားမားတက်ရောက်ဖို့ရှိပြီးအဲဒီကနေမှမလေးရှားနိုင်ငံမှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးညီလာခံအတွင်းမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံမှုရှိတာကြောင့်ဒီခီးစဉ်အတွင်းသမ္မတဆွေးနွေးဆောင်ရွက်သွားမယ့်အချက်တွေကိုအင်ပီရောကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သမ္မတအိုဘားမားအစိုးရကအာရှပစိဖိတ်ဒေသဆက်ဆံရေးချင်းကွင်းရှာညီရေးမူဝါဒကိုချမှတ်ပြီးအာရှတိုင်းနဲ့ဆက်ဆံရေးကိုဦးစားပေးဆောင်ရွက်နေတာကြောင့်ညီလာခံအတွင်းပစိဖိတ်ရပ်ဝန်းဒေသကနိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျ၊ဂျပန်၊ကိုရီးယားနဲ့ဖိလစ်ပိုင်နိုင်ငံတို့နဲ့တည်ဆဲမဟာမိတ်သဘောတူညီချက်တွေပုံမူအားကောင်းအောင်လှုပ်ဆောင်သွားမယ်အပြင်မဟာမိတ်အဖြစ်ရေရှည်တည်ရှိခဲ့တဲ့ထိုင်းနိုင်ငံနဲ့ဆက်ဆံရေးကိုလည်းဆက်လက်ထိန်းသိမ်းသွားမှာဖြစ်တဲ့အကြောင်းPTT လို့ခေါ်တဲ့ Pacific ရပ်ဝန်းဒေသနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှု Indonesia, Malaysia, Singapore, Vietnam, India အပါအဝင်စတဲ့နိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေတွဲမြင်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။သမ္မတ Obama အစိုးရဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လည်းအထူးသဖြင့်ထောက်ပံ့ကူညီပေးနေတာလည်းဖြစ်ပါတယ်။ဒါကြောင့်လည်းလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အားပေးသွားမှာဖြစ်တဲ့အပြင်ပုံမူနိစက်တဲ့ဆက်ဆံရေးတိဆောက်သွားမယ်အကြောင်းသမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်တော့မြန်မာနိုင်ငံမှာအခုလနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့တမိုင်းဝင်ရွက်ောက်ပွဲတွေရဲ့ရလဒ်အပေါ်အခြေခံပြီးရွက်ောက်ပွဲရလဒ်တရားဝင်မှုရှိအောင်ဆက်လက်ထောက်ပံ့ပေးသွားမှာဖြစ်သလိုငင်းချမ်းပြီးအားလုံးပါဝင်နိုင်တဲ့အာဏာလွှဲပြောင်းမှုဖြစ်ပေါ်လာအောင်မြန်မာပြည်သူတွေအပါအဝင်အစိုးရနဲ့ပါလက်တွဲဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာနိုဝင်ဘာလ18ရက်ကနေ22ရက်နေ့အထိကျင်းပမယ်အာဆီယံထိပ်သီးဆွေးနွေးပွဲနောက်ဆက်တွဲအဖြစ်ဆက်လက်ကျင်းပမယ်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဥပမာတက်ရောက်ဖို့ရှိပြီးအဲ့ဒီဆွေးနွေးပွဲပြီးဆုံးတဲ့နိုဝင်ဘာလ22ရက်နေ့မှာတခြားအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိသလိုမြန်မာသမ္မတဦးသိန်းစိန်နဲ့လည်းတီးခြားတွေ့ဆုံမှုစီစဉ်ထားပါတယ်။ဒါ့အပြင်သမ္မတဥပမာဟာမလေးရှားနိုင်ငံမှာရှိနေစဉ်အတွင်းဝိုင်းစီလီလို့ခေါ်တဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအပါအဝင်အာရှတိုက်အတွင်းကလူငယ်ခေါင်းဆောင်တွေနဲ့လည်းတရားတွေ့ဆုံမှာဖြစ်ပါတယ်။သမ္မတဥပမာဟာမလေးရှားနိုင်ငံမှာရှိနေစဉ်အတွင်းမြန်မာဒုက္ခသည်စခန်းတစ်ခုကိုလည်းနိုဝင်ဘာလ22ရက်နေ့မှာတွားရောက်လည်ပတ်ဖို့ရှိပါတယ်။